မျိုးစော့ဥပဒေကျမ်း၄ရက်စလုံးဟာမြန်မာနိုင်ငံအပါဝင်သဘောတူလက်မှတ်ရေးထိုးထားတဲ့နိုင်ငံတကာလူ့အခွင့်အရေးပြည်ညင်စာချုပ်ကိုချိုးဖောက်နေတယ်လို့ဥရောပသမဂ္ဂ EU ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲကတင်းလင်းလာလေးမှာပြောဆိုလိုက်ပါတယ်။ဒါပြင်နိုင်ငံတကာမိသားစုတွေမှာပါဝင်နေတဲ့မြန်မာနိုင်ငံအနေနဲ့လိုက်နာရမယ့်တာဝန်ကိုမပြတ်ကွက်ဖို့လဲလိုတယ်ဆိုပြီးတော့သူကပြောပါတယ်။မတ်အင်ဂျင်နီယာကအပြည့်အစုံကိုတင်ပြပေးမှာပါခင်ဗျာ။
မျိုးစောက်ဥပဒေပြဋ္ဌာန်းနိုင်ရင်တမရဦးသိန်းစိန်ကကော်မရှင်ဖွဲ့ပြီးလှုပ်ဆောင်သွားမယ်လို့လွှတ်တော်ကအကြောင်းပြန်လိုက်ပြီးနောက်ပိုင်းပြီးခဲ့တဲ့ဒီဇင်ဘာလအစောပိုင်းကအများပြည်သူလေ့လာဖို့ဆိုပြီးဥပဒေမူကြမ်းတွေကိုနိုင်ငံပိုင်သတင်းစာတွေမှာဖော်ပြခဲ့ပါတယ်။အခုလိုဘာသာရေးလူမှုရေးနဲ့ပတ်သက်တဲ့ဥပဒေမူကြမ်းတွေဟာနိုင်ငံတကာလူ့ခွင့်ရေးပြဋ္ဌာန်းချက်တွေကိုချိုးဖောက်နေတယ်ဆိုပြီးလူမှုအခြေပြုအဖွဲ့အစည်းတရားကျော်ကလည်းအပြင်းအထန်ကန့်ကွက်ထားတာပါ။ဒီဥပဒေမူကြမ်းနဲ့ပတ်သက်လို့ဥရောပသမဂ္ဂ EU ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲကတော့မြန်မာအစိုးရအနေနဲ့ဥပဒေတွေတက်မှတ်ပြဋ္ဌာန်းရမှာနိုင်ငံတကာပြည်ညင်စာချုပ်တွေကိုလိုက်နာကျင့်သုံးဖို့တိုက်တွန်းကြောင်း EU ပြောခွင့်ရသူမာယာကိုစီဂျန်စစ်က BOE ကိုပြောပါတယ
် The heads of mission of the EU in Myanmar call on the government of Myanmar
မြန်မာနိုင်ငံဥပဒေတွေချမှတ်ရမှာလိုက်နာကျင့်သုံးရမယ့်နိုင်ငံတကာလူ့ခွင့်ရေးကျင့်ဝတ်တွေအတိုင်းတည်ကြအောင်ဆောင်ရွက်ဖို့ဥရောပသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲကမြန်မာအစိုးရကိုတိုက်တွန်းပါတယ်
။တမရဦးသိန်းစိန်အစိုးရကအစိုးတင်သွင်းမှုရှိတဲ့ဥပဒေမူကြမ်းထဲမှာကိုယ်ခွေရာဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေမူကြမ်းလူဦးရေတိုးပွားနှုန်းထိမ့်ညှိခြင်းဆိုင်ရာကျန်းမာရေးစောင့်ရှောက်မှုဥပဒေမူကြမ်းမြန်မာဗုဒ္ဓဘာသာဝင်မိမများအထူးထိမ့်ညှားခြင်းဆိုင်ရာဥပဒေမူကြမ်းနဲ့တလင်တမယားစနစ်ကျင့်သုံးခြင်းဆိုင်ရာဥပဒေမူကြမ်းတို့ပါဝင်ပါတယ်။ဒါရီဟာနိုင်ငံတကာလူ့ခွင့်ရေးပြဋ္ဌာန်းချက်တွေနဲ့မကိုက်ညီတဲ့အတွက် EU အနေနဲ့အထူးပဲစိုးရိမ်မကင်းဖြစ်ရကြောင်းမာယာကိုစီဂျန်စစ်ကပြောပါတယ
် The reason for this concern is that these drugs
ရတဲ့အကြောင်းရင်းကတော့ဒီဥပဒေမူကြမ်းဟာမြန်မာနိုင်ငံကလက်မှတ်ရေးထိုးထားတဲ့နိုင်ငံတကာလူ့ခွင့်ရေးပြည်ညင်းစာချုပ်နဲ့ကိုက်ညီမှုမရှိပါဘူး။ဥပမာဆိုရင် CEDAW လို့ခေါ်တဲ့အမျိုးသမီးများပေါ်အလုံးစုံခွဲခြားဆက်ဆံမှုပပျောက်ရေးသဘောတူညီချက်ပါမြို့သမီးအခွင့်အရေးတွေကိုလည်းချိုးဖောက်ရရောက်နေပါတယ်
။ဒါအပြင် EU ရဲ့ကြေညာချက်မှာလည်းဒီဥပဒေမူကြမ်းတွေကိုဝေဖန်ကန့်ကွက်ပြောဆိုခဲ့ကြတဲ့လူ့အခွင့်အရေးလှုပ်ရှားသူတွေလူမှုအဖွဲ့အစည်းတွေပေါ်ချိန်ချောက်မှုတွေရှိနေတာဟာလည်းစိတ်နှောက်ရက်ဖြစ်ရတဲ့အကြောင်းဖော်ပြထားပါတယ်။မျိုးစောက်ဥပဒေမူကြမ်းကိုကန့်ကွက်ပြောဆိုခဲ့တဲ့အမျိုးသမီးခေါင်းဆောင်တွေရဲ့အသက်အန္တရာယ်တွေကိုလည်းအမျိုးမျိုးချိန်ချောက်ခံရကြောင်းလူမှုအခြေပြုအဖွဲ့အစည်းခေါင်းဆောင်တဦးဖြစ်သူမတ်စင်မအောင်က VOE ကိုပြောပါတယ်
။ဒီမျိုးစောက်ဥပဒေကိုဝိပန်တဲ့လူတွေကန့်ကွက်တဲ့လူတွေကိုအမျိုးမျိုးပုံနေရနေပြီးတော့တစ်ဆင့်ဟလာ online facebook တွေကနေပြီးတော့ပဲတစ်ဆင့်အဲ့လိုမျိုးပေါ့နော်ချင်းချောက်နေတာရှိရဲဒါအပြင်ကိုနေတွေကတချို့တော့ဟိုဖုန်းကြီးတောင်းနေမှာပေါ့နော်ကျမတို့တွေကိုပုံနေတကွပေါ်ပြပြီးတော့ပုံနေတယ်မဟုတ်ပဲနဲ့ကျမတို့ရဲ့ဖုန်းနံပါတ်တွေကိုပါ ban flag ကြီးနောက်ပြီးတော့ benign တွေပေါ်မှာရေးပြီးသားပြီးတော့ဒီလူတွေကတော့အမျိုးသားတစ်ဆင့်ပေါ့တွေဖြစ်တဲ့ကိုယ်စနစ်ကြီးရဲ့ visa ကန်စာကိုယူကြတာဥပါဒသာသနာဝန်ဆောင်ကနေလည်းဖြစ်တယ်သူပြောဒီလိုတစ်ဖက်သက်ပေါ့နော်ခုနဲ့သဘောထားမတူတဲ့အပေါ်မှာဒီပဲတစ်ဖက်သက်ဆွဆွဲပြောဖုန်းနံပါတ်ကြီးချန်ဝင်ကြတာညာကျွဲချက်ကပါတယ်ဒီဖုန်းနံပါတ်ကြီးကိုဆက်ပြီးတော့နောက်ရှေ့အဲ့လိုပြောလိုက်တာနဲ့အတူတူပဲဆက်တောင်းမလို့တော့ EU ရဲ့ဒီထုတ်ပေါ်ကြေညာချက်ပေါ်မှာလည်းကျမတို့သူဆိုတယ်လို့ပြောတယ
်အခုလိုအငင်းပွားပွေရာဥပဒေမူကြမ်းတွေကိုပြဋ္ဌာန်းဖို့မြန်မာအစိုးရဂျိုးပန်းချက်တွေမှာမေးခွန်းထုတ်စရာတွေရှိနေတယ်လို့သူကပြောပါတယ်
ဆိုတော့ကျမတို့အဓိကထားပြီးတော့ content ဖြစ်တာကခုနကဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေကြီးနောက်တစ်ခုကလက်ထပ်ကြီးများတဲ့ဥပဒေများ1954ဗုဒ္ဓဘာသာကျွန်တော်ပြင်ကြည့်တဲ့အခါမှာ1954ဗုဒ္ဓဘာသာမျိုးတွေများထိန်းချားလက်ထပ်ခြင်းဆိုင်ရာဥပဒေနဲ့အခုဥပဒေနဲ့ကဘာမှတိတ်ပြီးတော့အနှစ်သာရအပြင်ဟွာချားမှုမရှိဘူးရှင်အဲ့ဒါကိုတော့တွေ့ရတယ်ဆိုတော့တစ်ခုစဉ်းစားပြန်စီရတာကဒီဥပဒေရှိထားပြီးတာအနှစ်သာရအပြင်ဘာမှမဟွာချားမဲ့လည်းဘာဖြစ်လို့ဒီအချိန်မှာမှဥပဒေကိုပြဋ္ဌာန်းဖို့လို့အငင်းပွားဝဲရာဥပဒေကို
တနင်္လာနေ့ကထုတ်ပြန်တဲ့ EU ရဲ့ကြေညာချက်မှာအခြားအကြောင်းအမျိုးမျိုးနဲ့စာနယ်ဇင်းသမားတွေလူပုဂ္ဂိုလ်တွေအပေါ်ဥပဒေကြောင်းအရာအလွန်အကျွံအရေးယူအပြစ်ပေးတာတွေရှိနေတာကိုလည်းစိုးရိမ်တဲ့အကြောင်းဖော်ပြထားပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကြိုးပမ်းချက်တွေကိုတော့ဆက်လက်အားပေးသွားမှာဖြစ်တယ်လို့ရေးသားထားပါတယ်။နှစ်နိုင်ငံပူးတွဲဆောင်ရွက်မှုအစီအစဉ်အရလည်း2014ကနေ2020ပြည့်နှစ်အထိယူရိုငွေ688တန်းကူညီဖို့ EU ဘက်ကရာထားသတ်မှတ်ထားပါတယ်ရှင်